ထိုင်ဝမ်နေနဲ့ချစ်ချင်ရင်းနှီးမှုကိုပြသတဲ့အနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုတကားပိတ်မထားလို့ပဲစိတ်သက်ဆွေးနွေးလို့တဲ့ဆန္ဒရှိတယ်လို့ထိုင်ဝမ်ဝန်ကြီးချုပ်စူဇန်ချန်းကဒီနေ့ပြောလိုက်ပါတယ်။ဒါပေမဲ့နိုင်ငံရေးအရာကြိုတင်သတ်မှတ်ချက်တွေမပါဘဲတန်းတူဆွေးနွေးသွားမှာဖြစ်တယ်လို့လည်းထိုင်ဝမ်ဝန်ကြီးချုပ်ကပြောပါတယ်။ထိုင်ဝမ်ဆိုရနဲ့တရုတ်ဆိုရကြားဆက်ဆံရေးဟာစံစုနှစ်ပေါင်းများစွာအတွက်အဆိုးအဝါသောအခြေအနေကိုရောက်ရှိနေပြီးတော့ထိုင်ဝမ်အနေနဲ့သူတို့ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလက်ခံဖို့တရုတ်နိုင်ငံဘက်ကနိုင်ငံရေးအရာရောစီးရေးအရာပါ PR တွေတိုးပေးနေပါတယ်။ကျုပ်တို့အနေနဲ့ထိုင်ဝမ်နဲ့ငြိမ်းချမ်းစွာပေါင်းစည်းရေးကိုကြိုးပမ်းဆောင်ရွက်နေပေမဲ့တခြားနီးလန်းတွေကိုလည်းရွေးချယ်စရာနီးလန်းတွေအဖြစ်ဆက်ပြီးတော့ထားထားတယ်လို့ကျုပ်ကဝဲဝင်ကြီးကစင်ကိုမာလုပ်တဲ့ရှန်ဂရီလာလုံခြုံရေးထိပ်သီးစည်းဝေးမှာပြောလိုက်ပါတယ်။တန်းလူညီမျှမှုအပြန်လာအပေးယူလုပ်မှုရှိပြီးတော့နိုင်ငံရေးရာချိုးတင်ကန့်သတ်ချက်တွေမပါသေးကတော့ကျွန်တော်တို့အနေနဲ့ကျုပ်နိုင်ငံနဲ့ချစ်ကြည်ရင်းနှီးစွာဆွေးနွေးသွားဖို့ဆန္ဒရှိကြောင်းထိုင်ဝမ်သမ္မတဆိုင်ဝမ်ရဲ့ပြောကြားချက်ကိုဝန်ကြီးချုပ်ကထပ်လောင်းပြသလိုက်ပါတယ်ခင်ဗျာ။